ဤရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံမှာလာမယ့်မေလ26ရက်နေ့ကျရင်သမ္မတရွေးကောက်ပွဲတရက်ကျင်းပသွားမယ်လို့လွှတ်တော်ဥက္ကဋ္ဌကတင်းနှင်းငွေနေမှာကြေညာလိုက်ပါတယ
်အဒူမန်ယရဂဘူဘီတာရှီဟ်နဖ်စီလမန်ဆီဘီရိုင်စ်ဂျူမဟူရီယတ်အလ်အာရဘီယတ်အစ်ဆူရီယာ
သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်လူသူတွေ PP 19တင်းနှင်းလာဒီကနေ့အစလို့ဆယ်ရက်အတွင်းနိုင်ငံတော်တရားရုံးချုပ်ထံအမည်စရင်တင်သွင်းနိုင်တယ်လို့လွှတ်တော်ဥက္ကဋ္ဌဟာမိုဒါဆာဘက်ကကြေညာသွားတာပါဒါအပြင်ပြည်ပမှာရှိတဲ့ဆီးရီးယားနိုင်ငံသားတွေမိမိတို့ရောက်ရှိနေတဲ့နိုင်ငံကဆီးရီးယားတန်ယုံနေမှာမေလ20ရက်နေ့ကျရင်မဲပေးနိုင်ကြမှာဖြစ်တယ်လို့သူကဆိုပါတယ်ဆစ်ဖြစ်နေတဲ့ကာလအတွင်းအခုလိုရွေးကောက်ပွဲကျင်းပတာကလက်ရှိသမ္မတဘာရှားအာဆတ်အနေနဲ့အာဏာကိုဆက်လက်ထိန်းချုပ်သွားနိုင်မယ့်သဘောလို့မြင်နေကြပါတယ်2012ခုမှာဆားခဲ့တဲ့ပြည်ရင်းစစ်အတွင်း၃နှစ်အကြာဖြစ်တဲ့2014ရွေးကောက်ပွဲမှာအာဆတ်ကမဲ88ရာခိုင်နှုန်းနဲ့နိုင်ရခဲ့ပါတယ်2012ဆီးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတူဦးဟာ82သက်တမ်းကိုနှစ်ခါအထိထမ်းဆောင်ခွင့်ရှိတယ်လို့ပြောထန်းထားပါတယ်။ဆီးရီးယားသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံလူသူတွေဟာနိုင်ငံအတွင်းမှာ10နှစ်သက်တိုင်နေထိုင်ရမယ်ဆိုတဲ့သတ်မှတ်ချက်တစ်ခုလည်းရှိတာကြောင့်ဒါကပြည်ပမှာနေတဲ့အတိုက်ခံတွေရွေးကောက်ပွဲအလွယ်တကူဝင်လို့မရအောင်ကန့်သတ်ထားခြင်းဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒါအပြင်ဘယ်သမ္မတလောင်းမဆိုသမ္မတအာဆတ်ထိန်းချုပ်ထားတဲ့ဘတ်ပါတီတွေကလွှတ်တော်အမတ်အနည်းဆုံး35ဦးရဲ့ထောက်ခံချက်ရှိတာကိုပြရမယ်လို့လဲဆိုထားပါတယ်ခင်ဗျ။